ရှမ်းပြည်နယ်မြောက်ပိုင်းတိုက်မှာတိုက်ပွဲတွေကြောင့်ထွက်ပြေးသွားကြရတဲ့နတ်ဆန်မျိုးကစစ်ဘေးဒုက္ခတွေတွေအခုတော့အိမ်ပြန်လာကြတာဟာအရေးဆုံးပြန်လာခြင်းသာဖြစ်ပြီးအပြစ်ရနေချမ်းရေးသဘောတူညီချက်ရဖို့အလားအလာနေနေသေးတဲ့အကြောင်းရှမ်းတိုင်းရင်းသားအရေးဆောင်ကြည့်သူတွေကတုံ့တက်ကြပါတယ်အကြောင်းစုံကိုကိုညာဝင်းအောင်ကပြောပြပါမယ်ရှင်
စစ်တေမှာစက်တုံးကနေဆက်ချောက်ရဲ့ကြားရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့တော်ဝိုက်အစိုးရတပ်နဲ့တီအန်အယ်လေးတအောင်းပလောင်တပ်ဖွဲ့တွေကြားတိုက်ပွဲကြောင့်ဒေသခံ2000ကျော်စစ်ဘေးကနေတင်းရှောင်ခဲ့ရပြီးအခုတော့အဲ့ဒီဒေသမှာအချိန်နေတီညင်စပြူလာတို့ထွက်ပြေးသွားတဲ့စစ်ဘေးဒုက္ခသည်တွေကအများအပြားမိမိတို့နေအိမ်ကိုပြန်လာနေကြတယ်လို့ပြည်မဆိုးနှလုံးသားလူမှုကွန်ရီအသင်းက VOA ကိုအတည်ပြုပြောပါတယ်တပတ်မှလည်းမြောက်ပိုင်းညီနောင်မဟာမိတ်တပ်ဖွဲ့တွေက
အမျိုးသားပြန်လည်တင့်မြတ်ရေးနဲ့အစိုးရညီညာရေးဗဟိုဌာနNRPC တို့နဲ့ဩဂုတ်လ30ရက်မှာတကြိမ်စက်တင်ဘာလ19ရက်မှာတကြိမ်ကျိုင်းတုံမြို့မှာတွေ့ဆုံဆွေးနွေးမှုတွေရှိခဲ့တာကြောင့်အပြစ်ရဲ့ငြိမ်းချမ်းရေးအလားအလာပိုနီးစပ်လာပြီလားဆိုတာစဉ်းစားစရာဖြစ်လာပါတယ်ဒါပေမဲ့စစ်ဘေးဒုက္ခသည်တွေအခုလိုအိမ်ပြန်လာကြတာဟာအရေးဆုံးပြန်ကြခြင်းသာဖြစ်ပြီးအပြစ်ရဲ့ငြိမ်းချမ်
တွေကသုံးသပ်ပါတယ
်အရသားရင်းပြန်လာတဲ့ကိစ္စကတော့သူတို့သဘောနဲ့သူတို့ခမန်းကြတဲ့သူတို့ပြန်လာတာပဲဖြစ်မှာပါအရသားတွေကသူတို့ဒီစားကိုသူတို့စုံစမ်းမှုနဲ့ပြန်လာတဲ့သဘောလိုပဲမြင်တာပဲအဲ့ဒါကြီးကြည့်ပြီးတော့မှအရသားတွေပြန်လာတာကြည့်ပြီးတော့ငင်းငိုင်းရောရတော့မှာပဲဟာလို့တော့စဉ်းစားလို့မရဘူးတင်တယ်အချိန်ကြီးရှုပ်ထွေးနေတာထွက်လာတဲ့ရလာအဖြစ်ရတဲ့ကူစီပြရတော့ကဘာမှတိတ်ရရရှိသေးတာလဲမဟုတ်ငင်းငိုင်းအဲ့ဒီလည်းမထိုးရပါ냐ဆိုတာလည်းမကြားရသေးနောက်ခေါက်ပဲမှာတွေ့ကြမလဲဆိုတာမျိုးလောက်အဲ့ဒါမျိုးလောက်သဘောတူညီတဲ့အားမျိုးဆိုတော့ဘာလို့မှလဲဗျာ
အစိုးရတက်လီနဲ့ညီနောင်မဟာမိတ်တိုင်းရင်းသားတက်ဖွဲ့တွေကြားကျိုင်းတို့မြို့မှာဒုတိယအကြိမ်တွေ့ဆုံစဉ်ဆွေးနွေးကြတဲ့အထဲမှာတက်တွေနေရာခြားသားကြီးနဲ့တက်တွေလှုပ်ရှားမဲ့နေမျိုးကိုဘယ်လိုခွဲခြားတတ်မှတ်ကြမလဲဆိုတဲ့အချက်တွေအခြေအလဲဆွေးနွေးကြဖို့အခြေခံအဖြစ်သဘောတူထားပါတယ်ဒီလိုကိုပိုင်းနေမျိုးပိုင်းခြားတတ်မှတ်မှုကိစ္စမှာအလွယ်တကူသဘောတူညီမှုရဖို့မဖြစ်နိုင်သေးဘူးလို့ဆိုင်းဝင်းဖေကမြင်ပါတယ
်။ဖြစ်တင်တာကတော့သူတို့လိုချင်တာစီးရနေပြီးပိုင်းခြားတတ်မှုရှိဖို့လိုတယ်လို့အောင်းမိတာပါပဲ။အဲ့ဒီအဲ့ဒါမျိုးရချင်တယ်သူတို့ဖြစ်မြောက်ပိုင်းမဟာမိတ်ဖွဲ့ရကျွန်တော်ယူဆတယ်ပေါ့နော်။သူတို့လည်းပြောင်းပြောထားတာပဲရှိတာပဲ။ဝါလိုမျိုးနေရာမျိုးတနေရာတော့သူတို့ရချင်တဲ့ပုံစံမျိုးလိုချင်ပုံရပဲ။အဲ့ဒါအစိုးရအနေနဲ့အမှုလေးစစ်တာအနေနဲ့ပေးနိုင်တယ်ပေးနိုင်ဘူးဆိုတော့ဥစားကျွန်တော်တို့ပြောနိုင်ရမသိကြဘူးလေအဲတော့ဒီလိုပဲတွားနေဦးမလို့ကျွန်တော်ထင်တယ်ဖြစ်လိုက်ပြေးလိုက်ပြန်လာလိုက်ဒီလိုကတော့အဲ့လိုပဲတွားနေဦးမလို့ကျွန်တော်ထင်တာပဲ
ဒီလိုသာတစ်ဖက်နဲ့တစ်ဖက်အလျှော်တင်းနေမလုပ်နိုင်ဘူးဆိုရင်အပြစ်ရငြင်းငြင်းရေးလဲဖြစ်လာမှာမဟုတ်တလို့စစ်ကြောဒေသခံတွေသာဆက်ပြီးနိနာနေရအောင်မယ်လို့အမေရိကန်ကယ်လီဖိုးနီးယားပြည်နယ်ဆန်းစာပင်နယ်ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါတယ်
သူတို့နှစ်ဖက်စလုံးကတော့သူတို့ဒူလာချက်တွေသူတို့ရဲ့ demand တွေတော့ရှိကြတာပေါ့လေဟိုသူတို့နှစ်ဖက်စလုံးရန်နုံးပြီးလိုက်လျောဖို့တော့ခက်ပါလိမ့်မယ်ကျွန်တော်အမြင်ကတော့တပ်မတော်ကလည်းရှုတ်ရမယ်ကျွန်တော်တိုင်းရင်းသားပဲကလည်းရှုတ်ရမယ်သူတို့ညှိနှိုင်းပြီးတော့မှအပေးအယူလုပ်ပြီးတော့မှဖြစ်နိုင်တဲ့ဥစ္စာကိုရအောင်ယူရင်တော့ဖြစ်နိုင်တယ်ဒါပေမဲ့ကိုလိုချင်တာကိုပဲကအပြည့်အဝယူမယ်ဆိုရင်တော့ကျွန်တော်ဖြစ်တာနှစ်ဖက်စလုံးကတော့ညှိလို့ရမယ်မဖြစ်ဘူးဆိုတော့ကျွန်တော်မြင်လာကတော့တိုက်ပွဲမရက်မချင်းကတော့တည်တဲ့ခံဒီခဏရအောင်ပါပဲ
။ဩဂုတ်လ15ရက်ကတကြော့ပြန်စတင်လာခဲ့တဲ့တရုတ်နယ်စပ်ညီနောင်မဟာမိတ်တပ်ရဲ့တိုက်ခိုက်မှုတွေကနေအစိုးရတပ်ရဲ့ဒဏ်ပြန်ထိုးစစ်ကြောင့်ရှမ်းပြည်မြောက်ပိုင်းမှာစတင်မာလာလေထိတိုက်ပွဲတွေဖြစ်လာရသလိုဒေသခံတွေစစ်ပေးဆောင်ပြီးဒုက္ခသည်ဖြစ်လာကြတာပါ။ဩဂုတ်လတိုက်ပွဲတွေကြောင့်လူပေါင်း 8,500 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပြီးစစ်ပေးဒုက္ခသည် 3,500 ယာယီစခန်းတွေမှာတင်းရှောင်နေရတဲ့အထက်ကမှအခုဆိုရင်နမ်ဆန်မျိုးကစေဘေးတို့ကတည်းထောင်ကျော်မိမိတို့နေအိမ်တွေကိုပြန်လာနေကြတာဖြစ်ပါတယ်ခင်ဗျာ